2017ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနောက်ပိုင်းမှာအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကထိုင်ဝမ်သမ္မတဆိုင်ဝမ်တယ်လီဖုန်းနဲ့ဆက်သွယ်မှုကိုလက်ခံပြောကြားခဲ့တယ်လို့ကွန်မြူနတီပါတီဦးဆောင်တဲ့တရုတ်ပြည်သူသမ္မတနိုင်ငံနဲ့ပတ်သက်ပြီး1989ခုနှစ်ကအမေရိကန်အစိုးရအတိမတ်ပြုကြံ့သုံးခဲ့တဲ့ One China တရုတ်တနင်္ဂနွေနေ့ဖြစ်သက်မှတ်တဲ့မူဝါဒကိုဆက်လက်ပြီးကြံ့သုံးတယ်မတဲ့မေးခွန်းတွေထုတ်ခဲ့ပါတယ်။ဒီသတင်းပတ်ထဲမှာအမေရိကတိုက်အလဲပိုင်းနိုင်ငံများကိုအလဲရောက်လာတဲ့ဆိုင်ဟာတက္ကသပီနဲ့ဟျူစတန်မြို့မှာခေတ္တဝင်ရောက်တုန်းအမေရိကန်အထက်လွှတ်တော်မှတက်ခရုစ်နဲ့တက္ကသပီနဲ့အုပ်ချုပ်ရေးမှူးဂရက်အယ်ဘော့တိုနဲ့ပါတွေ့ဆုံခဲ့တာပါ။စထရာဖော့ထောက်လိုင်းအဖွဲ့ကအရှိအရှဆိုင်ရဆန်းစစ်လေလာသူဂျွန်မင်းနစ်ကတော့အခုလိုတွေ့ဆုံမှုကထူးခြားစေတာမဟုတ်ပဲသူ့ရဲ့အလဲပတ်ခီးစဉ်ကိုယ်တိုင်းကိုကထူးခြားမှုပြနေတယ်လို့ဒါအမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးနဲ့ပတ်သက်ပြီးပြန်လည်သုံးသပ်နေကြချိန်မှာဘာမှတဲတဲကွက်ကွက်မသိရသေးချိန်မှာအခုလိုလာရောက်တာမျိုးအနှောက်အယှက်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။ဒါပေမဲ့လည်းမျိုးသားကျိုးစီဝါဆိုင်ရာဌာနကာကွယ်ရေးလေ့လာမှုအကြီးအကဲ Harry Kissinger ကတော့ဒီခီးစဉ်ကထရမ့်နဲ့တခြား Republican Party ဝင်တွေနဲ့ဆက်ဆံရအောင်လုပ်တဲ့သဘောမျိုးတိုက်ကိုထူးခြားတဲ့ခီးစဉ်ဖြစ်တယ်လို့သုံးသပ်ပါတယ်။